ဒီပြုလက်တော်ခေါ်ယူပေးဖို့ဒါနံပါတ်1ချက်ပါနံပါတ်2ချက်ကတော့ပွဲစည်းပုံအခြေခံဥပဒေပေါ်ပေါက်ရေးနဲ့ပတ်သက်ရင်ပြညာချက်အမှတ်190အပိုက်20နဲ့စန့်ကျင်ကွဲလွဲမှုမဖြစ်စေရအပိုက်20ဆိုတာကကျွန်တော်တို့ပွဲစည်းပုံအခြေခံဥပဒေကိုတွတ်တော်ကရေးဆွဲရမယ်ဆိုတဲ့ပြညာချက်ပါအချက်ဖြစ်ပါတယ်နံပါတ်3အချက်အနေနဲ့ကဒုတိယဥက္ကဋ္ဌဦးတည်ဦးနဲ့ဒေါက်အောင်ဆန်းစုကြည်တို့ကိုအမြန်ဆုံးလွတ်ပေးဖို့နဲ့နံပါတ်4အချက်ကတော့ခွန်ထုံးဦးအတွင်းမှုဆိုင်ကျွန်းလွင်တဲ့တိုင်းရင်းသားခေါင်းဆောင်တွေကိုချွင်းချက်မရှိပြန်လွတ်ပေးဖို့နံပါတ်5အချက်ကတော့နိုင်ငံရေးယုံကြည်ချက်ကြောင့်အချင်းကျခံရတဲ့နိုင်ငံရေးအချင်းသားတွေကိုချွင်းချက်မရှိလွတ်ပေးဖို့6အနေနဲ့ငြိမ်းချမ်းသာဌာနပြတဲ့အတွက်ဖန်စီထိတ်သိမ်းခြင်းခံရတဲ့သံဃာတော်အရှင်သူမြတ်တွေ88မျိုးဆက်ကျောင်းသားကောင်းဆောင်တွေဒီမိုကရေစီအင်အားစုအလုံးကိုချင်းချင်းမရှိပြန်လွတ်ပေးဖို့နံပါတ်9အနေနဲ့တော့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့အညီတရားဝင်ရပ်တည်နေတဲ့အမျိုးသားလူမျိုးစုဖွဲ့ချုပ်ရဲ့စီယုံရေးယုံရေးအဆင့်ဆင့်ကိုခိတ္တလို့ဆိုပြီးတော့ပိတ်ထားတာကာလရှိကြနေတဲ့ရုံးပြန်ဖွင့်ပေးဖို့နဲ့စီယုံလှုပ်ရှားဝင်ပေးဖို့ဒီအနေနဲ့ကတော့အဖွဲ့ချုပ်အဖွဲ့ဝင်တွေကိုအကြောင်းမျိုးပြပြီးတော့အတင်းကျနှုတ်ထွက်စေတဲ့လုံရတဲ့ကိုရဆိုင်ပေးဖို့နံပါတ်6အနေနဲ့ကသူရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်အနိုင်ရရှိခဲ့တဲ့တိုင်းရင်းသားပါတီတွေကိုဖျက်သိမ်းထားခြင်းကိုလွတ်လပ်စွာစီရင်ဝင်ပေးဖို့ဆိုပြီးတော့အချက်6ချက်ကိုကျွန်တော်တို့တောင်းဆိုဖော်ပြထားပါတယ်